အမေရိကန်တရားစုနောက်ဖက်ချမ်းကနေအရှိတ်အထိဝင်ရောက်နေတဲ့စံချိန်တင်အေးတံကြောင့်ဒီကနေ့ထိတည်ဆုံးသူဦးရေ12ဦးရှိလာနေတဲ့အချိန်မှာပဲအမေရိကန်မှာရောက်နေတဲ့မြန်မာမိသားစုတွေဟာလည်းဒီနေ့နဲ့ထူးခဲ့တဲ့အေးတံကိုခံယူကြရပါတယ်။လက်တလောအေးဆုံးမျိုးတွေလို့သတ်မှတ်ထားတဲ့နေရာတွေကမြန်မာမိသားစုတွေအေးတံကိုဘယ်လိုရင်ဆိုင်နေကြသလဲဆိုတာကိုကိုဇော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါတယ်ရှင်။
နစ်စင်ဆောင်ရသည့်ရောက်တိုင်းအမေရိကန်ပြည်ထောင်စုအတွင်းကနေရဒေသအတော်များများမှာနှိမ့်မုန်တိုင်းကြတာနဲ့အေးအေးဒဏ်တွေကိုခံရလေရှိပါတယ်။ဒါပေမဲ့ဒီနေ့ဆောင်ရသည့်ကတော့အခါတိုင်းနှစ်တည်တဲ့စံချိန်တင်အေးလုံနေတာဟာတချို့မျိုးတွေမှာဆိုအနုလက္ခဏာ65အထိရောက်သွားတာကြောင့်ကဘာမှာအေးအေးဆုံးဒေသလို့သတ်မှတ်ထားတဲ့မြောက်ဝင်ရိုးစွန်းတဲ့တောင်ပိုအေးချောင်းမွေးလေဝသပညာရှင်တွေကပြောဆိုနေကြတာပါ။အခုလိုအေးလုံနဲ့ရာသီဥတုဒဏ်ကိုအမေရိကန်ပြည်ထောင်စုမှာရောက်နေကြတဲ့မြန်မာလူပွားတွေကရောဘလို့ရင်ဆိုင်နေကြပါသလဲ။ကိုဝင်လင်းဟာအခုဖြစ်ပေါ်နေတဲ့စံချိန်တင်အေးအေးဒဏ်ကိုအဆိုးအဝါးဆုံးခံရတဲ့မင်းနီဆိုတာပြည်နယ်မင်နီယားပိုလစ်မြို့မှာနေထိုင်သူတူပါသူကလက်တလောသူတို့မျိုးကအခြေအနေကိုအခုလိုဆက်ရှင်းပြပါတယ
်ဒီမှာကျွန်တော်ဟောပါနေလာခဲ့တဲ့ဟိုမိပေါင်း20နီးပါးလောက်ပါဆိုရင်ဒီလောက်ထိအေးရကျွန်တော်ဟောပါတခါမှဟိုမကြုံတွေ့ရဘူးအေးဆုံးဆိုရင်ဟိုက -10 အဲ့လောက်အဆင့်ထိရှိတယ်အခုကတော့ဟောပါဝင်ချေဦးနဲ့ပါနေဆိုရင်ဟောပေါ့-30 below zero အဲ့လောက်အထိဟောပေါ့အေးသွားတယ်လေဆိုတော့အရန်တော့အေးတယ်နောက်ပြီးတော့တော်တော်လေးထူးခြားတယ်ကားတွေပါတွေဟောပေါ့နိုးလို့မရတဲ့အထိကားတွေလမ်းပေးမှာဟောပေါ့တည်တည်စီစီကျနေတာတွေတွေ့ရတယ်မနေ့ကတော့ကျွန်တော်ခိုးခေါ်ခေါ်တယောက်ဆိုရင်သူ့ဟောလေအေးတွေအပူဟောအရန်အေးတော့တော့ကားပိန်းနေရလဲကျုံသွားတယ်ကျုံသွားပြီးတော့လာမှာ highway မှာမောင်းရင်းနဲ့တတိမထားမိလို့တခါလေးဟိုကားပင်ပေါက်သွားတာတွေပါရှိတယ်။ဆိုတော့ကိုဘောကလေးရောက်ဆိုမနေ့ကသူဟောပေါ့နိုင်ဝတ်နီဝတ်တနိုင်လောက်ကားထဲမှာပဲထိုင်ပြီးတော့အဲ့ဒီဟိုထိုးကားကိုစောင့်လာတယ
်။အခုလိုဓာတိဥလူဆိုးရတဲ့အချိန်မျိုးမှာကားနဲ့အပြင်ကိုမတွားခင်စောင့်စတဲ့နှုတ်ထွက်စင်တဲ့အရာတွေကားထဲမှာစောင့်ထားခြင်းသလိုတခြားအရေးပေါ်ပစ္စည်းတွေကိုလည်းစောင့်ထားခြင်းကြောင့်သူကပြောပါတယ်။သူ့အနေနဲ့ဒီလောက်အေးရကိုတခါမှမကြုံဘူးပြီမဲ့အခက်ခဲတွေကြတဲ့ကနေ့စဉ်အလုပ်သွားနေရတဲ့အကြောင်းသူကပြောပြပါတယ်မြန်မာနိုင်ငံကရောက်လာကြသူတိုင်းဟာအင်္ဂလိပ်စာကိုကျွမ်းကျင်နားလည်ကြသူတွေမဟုတ်တာကြောင့်ရာသီဥတုနဲ့ပတ်သက်တဲ့အသိပေးကြားချက်တွေကိုအပြည့်အဝနားမလည်ကြဘူးလို့သူကပြောပါတယ်ဒါပြင်တချို့တိုင်းဒေသလူမျိုးတွေအတွက်သူတို့တတ်တဲ့ဘာသာစကားနဲ့ဘာသာပြန်ပေးဖို့အတွက်လည်းအခက်အခဲရှိတဲ့အကြောင်းသူကရှင်းပြပါတယ်မင်းနီယားပိုလစ်မြို့မှာတင်အေးဒဏ်ကြောင့်ဒီရက်ထဲနှစ်ဦးတေဆုံးခဲ့ပြီးဖြစ်တယ်လို့ကိုဝင်းလင်းကပြောပါတယ်ကိုဝင်းလင်းလိုပဲအေးဒဏ်ကိုရင်ဆိုင်နေရသူနောက်တစ်ဦးကတော့အီလီမိုင်းပြည်နယ်ရှီကာဂိုမြို့ကကိုယ်တော်ထွက်ပါသူတို့မျိုးဟာလည်းအေးဒံကိုအဆိုးအဝါဆုံးရင်ဆိုင်နေရတဲ့မျိုးတွေထဲမှာပါလာကြအောင်အလုံးမစင်းရတာနည်းရရှိသွားပြီလို့သူကပြောပြပါတယ
်အခုအချိန်ကတော့ဒီ minus ဒီ16ပေါ့နော်ဒီ36လောက်ကျတာပေါ့လေအလုတ်ကလည်းဒီတော်တော်များများမတွားကြဘူးတားအေးတို့အဲကျွန်တော်ပုံမှန်စီးနေတဲ့အဲမီးထားရှိတာပေါ့နော်မီးထားရဆိုရင်လည်းဟိုသူတို့မကြီးတဲ့ဟာတွေရှိတယ်သူတို့ချက်လိုက်ရတယ်ပေါ့လေတားအေးတို့တန်လန်းနေပါရေဆိုရင်လည်းဒါအေးတဲ့ခါကျတော့သူကစန်းစာကြီးတက်ထားတဲ့ခါကျတော့ဒီဒါအေးရင်တော့စန်းစာကြီးတော့မလုပ်ဘူးလေမိကြီးပါရေရှိရတဲ့အချိန်ရောက်ပါတော့ပေါ့နော်ဆိုတော့ကျွန်တော်ဆိုရင်အလုပ်ဒီနှစ်ရဲမသွားဖြစ်ဘူးအဲကျွန်တော်လုပ်ထားတဲ့အလုပ်က ID လို့ဆိုတော့ကွန်ပျူတာနဲ့ဘဝအရင်တော့လုပ်ရတယ်ဒီအလုပ်ကလမ်းဆက်ပြီးတော့လုပ်လို့ရတယ်သွားကြတော့မလုပ်ဘူးပေါ့လေတချို့ကတော့သွားကြည့်ကြတယ်နဲ့ခက်ရှိရပေါ့နော
်ဆက်တလို့ရင်ဆိုင်နေရတဲ့စံချိန်တင်အေးဒဏ်ကြောင့်ရောစနုတ်ကြပြီးရင်တိုက်မှုတွေဖြစ်ပေါ်ခဲ့တာတွေကြောင့်ပါနိုင်ငံတော်တည်ဆုံးသူအ ਨੇ စုံ12ဦးအထိရှိသွားပြီလို့သတင်းမီဒီယာတွေမှာရေးသားဖော်ပြနေကြပါတယ်ခင်ဗျာ